တော်တာရှင်များခင်ဗျာဒီတစ်ပတ်မှာတော့မြန်မာနိုင်ငံအတွက်အရေးပါလာတဲ့တရုတ်ကိုပို့တဲ့ဆန်စည်းကွက်အမှန်တကယ်ဖွံ့ဖြိုးလောက်အောင်ဘာတွေလုပ်ဖို့လိုမလဲဆိုတဲ့အကြောင်းကိုတင်ပြဆွေးနွေးမှာဖြစ်ပါတယ်တရုတ်ကိုဆန်တရားဝင်တင်ပို့ဖို့ရှောက်ထားတဲ့မြန်မာကုမ္ပဏီတွေကိုတရုတ်တာဝန်ရှိသူတွေကဒုတိယအကြော့ဖြစ်မကြခင်လာရောက်စစ်ဆေးပါတော့မယ်ဒီဖြစ်ရရဲ့နောက်ခံကတော့မြန်မာရဲ့အကြီးဆုံးပြည်ပဆန်တင်ပို့မှုဈေးကွက်ဖြစ်တဲ့မူဆယ်ကနေတရုတ်ကိုပို့တဲ့ဈေးကွက်ကိုတရားဝင်ဖြစ်အောင်ဆိုပြီးပြီးခဲ့တဲ့အစိုးရလက်ထက်မှာစီးပွားကူးသန်းဝန်ကြီးဌာနကဦးဆောင်လှုပ်ရှားခဲ့ပါတယ်။ဒါကြောင့်2014ခုနှစ်မှာတရုတ်တာဝန်ရှိသူတွေစံတရားဝင်တင်ပို့ဖို့ရှောက်ထားတဲ့မြန်မာကုမ္ပဏီတွေကိုလာရောက်စစ်ဆေးခဲ့ပါတယ်။ရလဒ်ကတော့ပထမဆုံးအကြိမ်တရုတ်ကိုတရားဝင်စံတင်ပို့ဖို့မြန်မာကတန်ချိန်သသိန်းကိုဒါရခဲ့ပါတယ်။အဲ့ဒီကိုဒါက2015ခုနှစ်မှာစပို့ခဲ့ပြီး2016ခုနှစ်မှာပြည့်သွားခဲ့ပါပြီ။ဒါကြောင့်တရုတ်ကိုစံတရားဝင်ထပ်တင်ပို့ခြင်းနဲ့အတွက်တရုတ်တာဝန်ရှိသူတွေကိုစစ်ဆေးမှုတွေလာလုပ်ဖို့ဖိတ်ခေါ်ထားပါတယ်။စစ်ဆေးမှုတွေလုပ်လို့အဆင်ပြေရင်အရင်လိုပဲတရားဝင်တင်ပို့ခွင့်ဆန်ကိုတာတန်ချိန်သသိန်းစသဖြင့်ထပ်ပြီးရလာမယ့်အနေထားပါ။တွက်ကြည့်မယ်ဆိုရင်တရုတ်နိုင်ငံရဲ့ဆန်ဝယ်လိုအားကနိုင်ငံအလိုက်အများဆုံးအဖြစ်တစ်နှစ်ကိုတန်ချိန်5တန်းလောက်ရှိနေတာကြောင့်မြန်မာအတွက်တော့နှစ်နှစ်စာအတွက်လောက်မှတန်ချိန်သသိန်းလောက်ပဲဆိုတာအင်မတန်မှကိုနည်းပါးလွန်းပါတယ်။ကုန်သည်ကြီးများအတိုင်းဝိုင်းရဲ့ခံမှန်းချက်အရလဲတရုတ်အနေနဲ့မြန်မာအတွက်တရားဝင်ဆန်တင်ပို့ခွင့်ကိုတာကိုအခုလိုနည်းနည်းချင်းစီပဲခွင့်ပြုနေအောင်မဲ့အနေထားပါတကယ်တမ်းတော့မြန်မာကမူဆယ်ကနေတရုတ်ကိုတင်ပို့နေတဲ့ဆန်ပမာဏကတော်တော်များပါတယ်ပြီးခဲ့တဲ့2015-2016ဘဏ္ဍာနှစ်မှာမြန်မာကနေပြည်ပကိုတင်ပို့ခဲ့တဲ့ဆန်တန်ချိန်15သိန်းထဲမှာတရုတ်ကိုပို့တာကတန်ချိန်12သိန်းလောက်အထိရှိခဲ့ပါတယ်လက်ရှိ2016-2019ဘဏ္ဍာနှစ်မှာလဲအဖမ်းအဆီးများနေတာတောင်ပြီးခဲ့တဲ့ဇန်နဝါရီလကုန်အထိတန်ချိန်၄သိန်းအထက်မှာရှိပါတယ်။အရင်နှစ်ကလိုပြည်ပတင်ပို့တဲ့ဆန်ပမာဏအားလုံးရဲ့80ရာခိုင်နှုန်းကျော်မဟုတ်တော့ပေမဲ့40ရာခိုင်နှုန်းကျော်တော့ရှိပါသေးတယ်။မူဆယ်ကပို့နေတဲ့ဆန်စည်းကွက်နဲ့ပတ်သက်ပြီးလူအများစုတတိမထားမိတဲ့မြုပ်ကွဲလို့ပြောရမယ့်အကြောင်းတည်းရှိပါသေးတယ်။ဘာလဲဆိုတော့ဒီစည်းကွက်ကြီးကိုတရားဝင်ဖြစ်လာအောင်မြမကုံတယ်တွေအမှန်တကယ်တိုက်တိုက်တွန်းတွန်းမလုပ်ဘဲအသာလေးနှက်ထားတဲ့အကြောင်းပါကုန်တယ်ကြီးတွေအတိုင်းဝိုင်းရဲ့အဆိုရတော့မြန်မာအစိုးရဘက်ကသာတကယ်တမ်းတောင်းဆိုရင်မူဆယ်ကပို့နေတဲ့ဆန်စည်းကွက်ကိုတရုတ်ဘက်ကတရားဝင်လုလာမဲ့သဘောရှိပါတယ်။ဒါဆိုရင်ဘာဖြစ်လို့မြန်မာဘက်ကမတောင်းဆိုရတာလဲဆိုရင်တရားဝင်ဖြစ်သွားရင်ဈေးနှုန်းအရအကျိုးမြတ်မကျန်နိုင်လို့ပါ။လက်ရှိအချိန်မှာမြန်မာနိုင်ငံကနေတရုတ်ကို Normal Trade ဆိုတဲ့ပင်လယ်ရေကြောင်းကနေတရားဝင်ပို့တဲ့ဆန်တွေကိုအခွန်အနည်းဆုံး 14.5 ရာခိုင်နှုန်းဆောင်ရပါတယ်။ဒါပေမဲ့မူဆယ်ကပို့တဲ့ဆန်တွေကတော့တရုတ်ဘက်မှာတရားဝင်မဟုတ်တဲ့အတွက်ခွန်မဆောင်ရပါဘူးတကယ်လို့တရဝင်းလုံမယ်ဆိုရင်အခွန်14ရာခိုင်နှုန်းဆောင်ရမှာဖြစ်တဲ့အတွက်မြမကုံတဲ့တွေလုံးဝတွက်ချေမကိုက်နိုင်တော့ပါဘူးဒီနေရာမှာမေးစရာကတရားဝင်လမ်းကြောင်းကပို့တဲ့ဆန်ကလည်းအခွန်အ ਨੇ ဆုံး 14.5 ရာခိုင်နှုန်းဆောင်ရတာပဲမူဆယ်ကပို့တဲ့ဆန်ကိုလည်း14ရာခိုင်နှုန်းအခွန်ဆောင်ရမယ်ဆိုရင်ဘာဖြစ်လို့တွက်ချေမကိုက်တာလဲဆိုတာပါဖြေကတော့တရုတ်ကိုရန်ကုန်စိတ်ကန်းကနေဆန်တင်ပို့ရင်တင်ဘောကကတဒံကို10ဒေါ်လာမြမငွေ13,000လောက်ပဲကျပါတယ်ဒါပေမဲ့ရန်ကုန်ကနေမူဆယ်ကိုစံတဒံသေးရင်ကားကက8000လောက်ကျပါတယ်။ဒါကြောင့်အခွန်14ရာခိုင်နှုန်းဆောင်ရမယ်ဆိုရင်အမျက်မကျန်နိုင်တော့ပါဘူး။ဒါကြောင့်တွက်ချေကြိုက်တဲ့တရားမဝင်လမ်းကြောင်းကိုပဲမြန်မာဘက်ကကုန်တယ်အများစုကမှိမ့်မိလုပ်နေကြတာပါ။အစိုးရကိုတည်ဝင်ဖြစ်အောင်လုပ်ဖို့အရန်ကြီးတွန်းတွန်းတိုက်တိုက်မလုပ်ကြတာပါ။ဒီနေရာမှာထက်ဆင့်ပေါ်လာတဲ့မေးခွန်းကအခွန်ဆောင်ရရင်တွက်ချေကြိုက်မှာမဟုတ်တော့ဘူးဆိုပြီးဒီအတိုင်းပဲမရေရာတဲ့ဈေးကွက်ကိုပဲဆက်ပြီးမှိမ့်လုပ်နေမလားဆိုတာကိုပါ။တွက်ကြည့်ရင်တော့မြန်မာအတွက်ကလက်ရှိအနေအထားမှာအခွန်မပေးရတာတစ်ခုပဲရှိပြီးဈေးကွက်ကတည်ငြိမ်မှုလုံးဝမရှိပါဘူး။ကုန်တယ်တွေကလေသမားတူတည့်ရလုံးကပါတရုတ်ဘက်ကဘယ်အချိန်ထဖမ်းမလဲဆိုပြီးရင်မနေရတဲ့အနေအထားပါ။ဒါ့အပြင်တစ်နှစ်အတွင်းစံပြည်ပတ်တင်ပို့မှုပမာဏကိုကြိုတင်တွက်ဆလို့မရတဲ့အတွက်မူဝါဒချမှတ်ရေးကိုလည်းအနောက်ရှက်အကြီးကျယ်ဖြစ်စေပါတယ်။ဒါကြောင့်ဘာပဲဖြစ်ဖြစ်ရေရှည်အတွက်ဆိုရင်မူဆယ်ကနေတရုတ်ကိုပို့တဲ့ဆန်ဈေးကွက်ကိုတရားဝင်ဖြစ်အောင်လုပ်ကိုလုံးမဖြစ်မှာပါ။တွက်ချေမကိုက်ရင်တွက်ချေကိုက်အောင်လုပ်ရပါလိမ့်မယ်။ဒီနေရာမှာကုံတယ်ကြီးအတိုင်းဝိုင်းရဲ့မျှော်မှန်းမှုကတော့ရန်ကုန်ကနေမူဆယ်အထိတိုက်ရိုက်သွားမယ်ယထာလန်းကြောင်ပေါ်ပေါက်လာဖို့ပါ။ယထာလန်းသာပေါ်လာရင်တေယူပို့ဆောင်ရေးဈေးကကားထက်အများကြီးတက်တာတဲ့အတွက်အခွန်ဆောင်ရရင်လည်းတွက်ချေကိုက်လာမှာဖြစ်ပါတယ်။အစိုးရကိုတိုက်တွန်းချင်တာကကုံတယ်တွေဘက်ကမတိုက်တွန်းရင်လည်းဈေးကွက်တည်ငြိမ်ရေးရှုထောင့်ကနေပဲကြည့်ကြည့်တောင်သူတွေရဲ့ဘဝလုံခြုံမှုရှုထောင့်ကနေပဲကြည့်ကြည့်မူဆယ်ကနေပို့နေတဲ့ဆန်ဈေးကွက်ကိုတရားဝင်ဖြစ်အောင်လုပ်ဖို့လိုပါတယ်။ဒီနေရာမှာအခွန်ဆောင်ရရင်တွက်ချေမကိုက်ပဲဖြစ်သွားမယ့်အနေအထားကိုတေယူပို့ဆောင်ကရှော့ချရေးရှူထောင့်ကနေချင်းကပ်ဖြည့်ရှင်းရင်ဘန်းနိုင်ရောက်နိုင်မှာကြောင်းအကြံပြုတင်ပြလိုက်ပါတယ်။စီးပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေ။ကျေးဇူးတင်ပါတယ်ကျွန်တော်အောင်နိုင်ကျော်ပါ။